အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးဒီထက်ပိုတိုးတက်ဖို့ဆိုရင်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ကြံနေသေးတဲ့ပိတ်ဆို့မှုအကန့်အသတ်တွေကိုဖယ်ရှားပေးဖို့လိုမယ်ဆိုပြီးမြန်မာအစိုးရနိုင်ငံရေးဝန်ကြီးဦးဝနမောင်လွင်က VOA မြန်မာပိုင်းအစီအစဉ်နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောကြပါတယ်။အမေရိကန်နဲ့မြန်မာစီးရေးဆက်ဆံရေးပိုကောင်းမွန်လာပြီးမြန်မာအစိုးရအရာရှိတွေကိုတင်နန်းစေလွှတ်ခြင်းနဲ့ဆန္ဒရှိကြောင်းလည်းသူကပြောပါတယ်။နယူးယောက်မြို့ကလွန်သမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့ရောက်နေတဲ့နိုင်ငံရေးဝန်ကြီးဦးဝနမောင်လွင်ကို VOA မြန်မာပိုင်းအစီအစဉ်ကကိုကျော်တော်သိန်းတီးသန့်တွေ့ဆုံမေးမြန်းထားတာပါ။
ညီမကျွန်တော်တို့ VOA ကိုတွေ့ဆုံမြန်မြန်ပြုလာအထူးပဲကျေးဇူးတင်ပါခင်ဗျာ။ကျွန်တော်ဒီနေ့မှာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးအဓိကအာရုံစိုက်တဲ့မိခွန်းတစ်ခုကျွန်တော်မြင်ချင်ပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးကလွန်ခဲ့တဲ့နှစ်သုံးနှစ်နဲ့လုံးဝမတူလောက်အောင်ကိုကြောင်းလဲတူတက်နေတာအသေးချာပါပဲ။ဒါနိုင်ငံတကာလည်းမျက်မြင်ပါပဲ။ဒီနေ့မှာဒီနှစ်နိုင်ငံကြားဆက်ဆံရေးဒီထက်ပိုပြီးတော့တူတက်နိုင်တဲ့ပိုပြီးတော့ကောင်းနိုင်တဲ့နယ်ပယ်တွေရှိတယ်ဆိုရင်အဲ့နယ်ပယ်တွေကဘယ်နေရာတွေမှာပိုပြီးတော့တူတက်အောင်လုပ်နိုင်သေးတယ်လို့များယူဆပါလိမ့်မယ်။
ကျွန်တော်တို့အနေနဲ့တော့ဒီအများတော်ပဲဒီအမေရိကန်နဲ့ဆက်ဆံရေးကိုတိုးတက်ကောင်းမွန်စေချင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံနဲ့အမေရိကန်ရဲ့တန်တမာဆက်ဆံရေးဟာကျွန်တော်လွတ်လပ်လို့မရခဲ့တဲ့နှစ်1949ခုတည်းကစလာပြီ။ပထမဆုံးကနဦးတန်တမာထူထောင်တဲ့နိုင်ငံတွေမှာပါပါတယ်။ပါတဲ့တကြောင်မလို့အခုအချိန်မှလည်းဟလာကမ္ဘာမှာဒါဖွံ့ဖြိုးမှုတိုးတက်မှုအပြည့်အစုံအရှိဆုံးနိုင်ငံတစ်နိုင်ငံဖြစ်နေတဲ့အတွက်ဒီအမေရိကန်နိုင်ငံရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံတွေအရေးကြီးပါ။အဲဒီအချိန်မှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရင်းနဲ့ပတ်သက်လို့ရှိရင်ဒါအမေရိကန်အနေနဲ့အများစွာအခုပြုတ်ပေးနေတဲ့ area တွေရှိပါတယ်။ဥပမာကျွန်တော်တို့ကလူဆောင်ရည်မျိုးဖွံ့ဖြိုးတိုးတက်ရေးကိစ္စမှာကျွန်တော်တို့ human resource development နဲ့ပတ်သက်ပြီးတော့ပညာရေးပိုင်းဆိုင်ရာမှာကျွန်တော်တို့အများကြီးကူညီနိုင်သလိုဤပညာပိုင်းပူးပေါင်းဆွေးနွေးမှာလုပ်နေပါတယ်။တကူကတော့ကျွန်တော်တို့ကယင်းဒီမြို့နံမှုပေါ့။ယင်းဒီမြို့နံမှုတွေနဲ့ပတ်သက်ပြီးလည်းမြန်မာနိုင်ငံယင်းဒီမြို့နံမှုဥပဒေအသစ်ကိုပြဋ္ဌာန်းပြီးတဲ့အခါမှာနိုင်ငံတကာရင်းဝင်မှုများမှုတွေကိုဖိတ်ခေါ်နေပါတော်လည်းအမေရိကန်အနေနဲ့တခုချန်နေတဲ့အခက်အခဲလေးကတော့ဒါလွှတ်တော်ပိုင်းကနေပြီးတော့ချမှတ်ခံရတဲ့ဥပဒေတွေပြန်လည်ရုပ်သိမ်းပေးဖို့ပယ်ဖျက်ပေးဖို့ဒါကြီးချပါဒါတွေသာဒီဘက်ကအစိုးရဘက်ပေါ့လေအုပ်ချုပ်ရေးဘက်ကတော့တတ်တဲ့များဖြေချောမှုတွေလုပ်ပေးတဲ့အခါမှာလည်းတိတိမှုတွေကစီးပွားရေးဘက်ဆိုင်ရာတိတိမှုတွေရင်းနှီးမြှုပ်နှံမှုဆိုင်ရာတိတိမှုတွေကလည်းတိုးတက်ပြီးပေါ်နေပါတယ်တော်လည်းပဲဒီတချို့အကန့်အသတ်ဖြစ်နေတာတွေကတော့ဒီဥပဒေတွေပြဋ္ဌာန်းတဲ့အချက်လက်တွေကအကန့်အသတ်ဖြစ်နေရှိနေစေပဲဖြစ်ပါဒါတွေသာကျွန်တော်တို့ကဖယ်ရှားနိုင်မယ်ဆိုလို့ရှိရင်မြန်မာနဲ့အမေရိကန်ရဲ့ဟလာဒီဆက်ဆံရေးဒီတဲ့မှာကအများကြီးအခြေခံနဲ့တိုးတက်လာမယ်လို့လို့လည်းရပါတယ်
ခုနကဦးညီပြောလို့ဒီအစိုးရဘိုင်းနဲ့လက်ရှိအမေရိကန်ပြည်ထောင်စုမှာအစိုးရဘိုင်းနဲ့လွတ်တော်ဘိုင်းပေါ့လွတ်တော်ဘိုင်းမှာတချို့ဟိုတလောကတွေမှာလွတ်တော်မှတ်တွေကနေပြီးတော့ဥပဒေတစ်တခုထပ်တင်တာမျိုးတွေကျွန်တော်တို့ကိုယ်တိုင်လည်းသိထားပါတယ်ဆိုတော့ဆိုစစ်ဖက်ဆက်ဆံရေးပေါ့လေအဓိကလုံခြုံရေးဘိုင်းဆိုင်ရာပူးပေါင်းဆောင်မှုစစ်ဖက်ချင်းချင်းဆက်ဆံရေးနဲ့ပတ်သက်ပြီးတော့လက်ရှိမှာဘယ်အဆင့်ထိရောက်နေပါသလဲတစ်ဖက်မှာရောဘယ်လောက်ထိအတားအဆီးတွေကြုံနေရပါလဲ
ကျွန်တော်စစ်ဖက်ဆက်ဆံရေးဘိုင်းလို့ပြောမယ်အစားတော့ကာကွယ်ရေးဝန်ကြီးဌာနတစ်ခုကြားရဲ့ထိတွေ့မှုလို့ပြောတာပေါ့ပြောရင်ပိုတော့တင်တော့ပါလိမ့်မယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒါဟိုးရှိခင်တော့ပြီးခဲ့တဲ့ဟာ1980ပြည့်လို့နှစ်တွေလောက်အထိကိုအမေရိကန်နဲ့တပ်ပိုင်းဆိုင်ရာတွေမှာကျွန်တော်ပူးပေါင်းဆက်မှုတွေရှိပါရှိတယ်ဆိုတော့သူသမီးကတော့ကျွန်တော်တို့တင်နန်းနေပေါ့တင်နန်းနေကျွန်တော်တက်မတော့အရာရှိတွေကအမေရိကန်မှာဒါရရှိငယ်တင်နန်းနေအော်ဒီရာဇီကြီးတင်တန်းနေစသဖြင့်ဒီလိုတင်တန်းနေစေလုတ်ပြတဲ့ခါမှာလေ့ကျင့်တာတွေတက်ရောက်ခဲ့တာရှိပါတယ်။အဲ့နောက်ပိုင်းမှာတော့မရှိသလောက်ဖြစ်ခဲ့တယ်။ဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့တက်မလို့အနေနဲ့လည်းပဲဒါခင်မီတက်မလို့တရားကိုတိဆောက်နေတဲ့ခါမှာဒီလိုကမ္ဘာခင်မီဆိုနိုင်ငံတကာနိုင်ငံရဲ့တက်မလို့နဲ့ပူပေါင်းဆက်မှုတွေကျွန်တော်တို့ရှိစီရှိဖို့လိုလာပါတယ်။ရှိဖို့လိုလာတဲ့အတွက်လည်းဒါတက်ပိုင်းဆိုင်ရာဘိုင်းကလည်းပဲဒါကျွန်တော်တို့ဒါထိတွေ့ဆက်ဆံမှုတွေပုံမှုတို့တဲ့ဆောင်ရလာတဲ့နေတာရှိပါတ
ယ်။ဟုတ်ကဲ့။ဆိုတော့အခုကတော့ဆက်ဆက်မှုတွေကတော့ရှိနေပြီ။ရှေ့တိုးဖို့လိုနေတာပေါ့လေ။
ရှေ့တိုးဖို့လိုနေတယ်ဆိုတော့ဘယ်အတိုင်းအတာထိဘလို့သွားကြမလဲဆိုတော့အဓိကတော့ကျွန်တော်ကဟလာရှိလာပြီ။ဆိုရင်ကျွန်တော်တို့အရာရှိတွေကိုကျွန်တော်တို့ကတင်တန်းတွေစေလို့ချင်တယ်။အခုချိန်ထိတော့ဒါမပေါ်လာသေးဘူး။
ဟုတ်ကဲ
့။ဒီလိုဟာမျိုးလေးတယ်။အဲ့လိုကနေကျွန်တော်ပြန်စား
။ကျွန်တော်ကနည်းနည်းလေးဟိုဝင်းကြီးရဲ့ဝင်းကြီးအတွက်ပတ်စုံစံနဲ့မိကွန်ဖြစ်ကောင်းဖြစ်နိုင်ပါတယ်။အခုက2015ယူကောက်ပွဲကနီလာပါပြီ။တိတ်တော့မလို့တော့ကျွန်တော်ဒီနေ့တစ်နှစ်လောက်ဆိုရင်2015ယူကောက်ပွဲကျင်းပါပါ။ဝင်းကြီးကတကယ်ဆိုရင်ဝိုင်းရင်တန်တန်တူဖြစ်ပါတယ်။ဆိုရပြောင်းလဲဖြစ်ပြီးတဲ့အချိန်ကဝင်းကြီးနိုင်ငံကြီးဝင်းကြီးဖြစ်တာဝန်ယူခဲ့တာပါ။ဆိုတော့2015ယူကောက်ပွဲမှာဝင်းကြီးနဲ့ဆက်ပြီးဝင်ရောက်ရှင်ပြိုင်ဖို့စီစဉ်ရှိပါလားခင်ဗျ။နောက်ထပ်နိုင်ငံကြီးဝင်းကြီးဖြစ်ဆက်ပြီးတာဝန်ထမ်းဆောင်မှုရောစီစဉ်ရှိပါလား
။အဲဒါတော့နည်းနည်းလေးတော့ဟိုကျွန်တော်အနေနဲ့ဟို personal လည်းဖြစ်နေတဲ့အတွက်ကြောင့်မလို့အခုချိန်မှာတော့ကျွန်တော်အနေနဲ့ထုတ်ဖော်ပြောကြဖို့မယူရသေးပါဘူး။တော်တော်လည်းပဲဟိုနိုင်ငံရေးဆိုတာလည်းကျေပြတ်ပါတယ်။ကျေပြတ်တဲ့အတွက်ကြောင့်မလို့ဒါကိုဆက်လက်ပြီးတော့နိုင်ငံရေးရဆက်ပြီးတော့ involve ဖြစ်မလား ဒီနိုင်ငံရေးစီကြောင်းထဲမှာဆက်ပြီးပါမလားဆိုတော့ဒါကျွန်တော်တို့ဖက်ဖက်ကိုချင်းချိန်ပြီးတော့ဒါဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးဆက်လုပ်အောင်မလားဆိုတာလည်းဒါလည်းပဲဒါတာဝန်ပေးရမှုနဲ့ဒီနိုင်ငံရဲ့ပြောင်းလဲနေတဲ့ဒီနိုင်ငံရေးအခြေအနေပေါ့ဆိုလိုတာကတော့ကျွန်တော်တို့ကကိုယ်စားလှယ်တွေရွေးကောက်တယ်ရွေးကောက်ပွဲကနေတင်ပြောလာတယ်ပြည်နယ်များလာကိုယ်စားလှယ်တွေကနေပြီးတော့ဒါတာဝန်နေပေးကြတယ်သို့တော့အဖွဲ့စည်းဖို့အခြေခံဥပဒေအရဆိုရင်တော့ဒါဒီအစိုးရအဖွဲ့ကက်ဘိနက်ကိုဖွဲ့စည်းတာကတော့ဒါနိုင်ငံတော်သမ္မတကြီးကနေဖွဲ့စည်းပြီးတော့လွှတ်တော်ကနေအတည်ပြုတာဖြစ်တဲ့အတွက်တချို့ကလည်းပဲကျွန်တော်တို့ပြည်သူ့ကိုယ်စားလှယ်မဟုတ်ဘဲနဲ့အခက်အခဲတွေဝင်ကြီးတွေလည
်း
ရှိပါတယ်တချို့ကလည်းပြည်သူ့ကိုယ်စားလှယ်ဒီနေ့တက်လာတဲ့ဒါတော့ဒါတော့ကျွန်တော်ပြောဖို့နည်းနည်းဆိုပါသေးတယ်
ဟုတ်ကဲ့ဦးကြီးကျေးဇူးအများကြီးတင်ပါခင်ဗျာအချိန်ပေးပြီးတော့ပြေဆိုပေးတာ
ကဲကျွန်တော်လည်းကျေးဇူးတင်ပါတယ်